စက်တင်ဘာလ23ရက်နေ့ကနေ23ရက်နေ့ထိအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာအထွေထွေညီလာခံကျင်းပနေပြီးကမ္ဘာရဲ့အကသမရဝန်ကြီးချုပ်နဲ့နိုင်ငံခေါင်းဆောင်ပေါင်း150လောက်တက်ရောက်နေကြပါတယ်ဒီအချိန်မှာပဲကုလသမဂ္ဂရဲ့ဩဇာအာဏာအရှိဆုံးအဖွဲ့အစည်းတစ်ခုဖြစ်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းမြမကြီးနဲ့ပတ်သက်ပြီးစက်တင်ဘာလ16ရက်နေ့ကတကားပိတ်အစည်းအဝေးတစ်ခုကျင်းပခဲ့ကြပါတယ်ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ခုနှစ်အတွင်းမှာလုံခြုံရေးကောင်စီရဲ့တတိယအကြိမ်မြောက်အစည်းအဝေးလည်းဖြစ်ပါတယ်။အဲ့ဒီတကားပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Nolin Heza ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းအစီရင်ခံစာတင်ပြခဲ့ပါတယ်။အဲ့ဒီနေ့ကတကားပိတ်အစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဟာပြည်ထောင်နိုင်ငံကအဆိုပြုတဲ့မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုအလုံးကိုရပ်တန့်ဖို့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့အာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့စတဲ့တောင်းဆိုချက်တွေပါဝင်တဲ့ညင်ညာချက်တစ်စောင်ထုတ်ပြန်မှုကြိုးစားခဲ့ပေမယ့်အဖွဲ့ဝင်နိုင်ငံတွေကမှသဘောတူညီမှုမရတဲ့အတွက်မထုတ်ပြန်နိုင်ခဲ့ဘူးလို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။အတိတ်ကိုပြန်ကြည့်မယ်ဆိုရင်လုံခြုံရေးကောင်စီဟာမြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ရဲ့စိုးရွားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်လာတိုင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တင်ပြတာတွေကိုနားထောင်ပြီးတဲ့နောက်တရုတ်နဲ့ရုရှားရဲ့ကန့်ကွက်မှုတွေကြောင့်တရားဝင်ညင်ညာချက်ထုတ်ပြန်နိုင်ခြင်းမရှိဘဲအဆုံးသတ်သွားတဲ့အခြေအနေတွေကိုတွေ့နိုင်ပါတယ
် That the use of force against peaceful demonstrators is abhorrent and unacceptable
အခုမြင်ရတာကတော့2009ခုနှစ်အောက်တိုဘာလ6ရက်နေ့ကပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမြင်ကွင်းဖြစ်ပါတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံမှာ2009ခုနှစ်ကရွှေဝါရောင်တော်လှန်ရေးလို့ကဘာကျော်သွားတဲ့တန်ဃာတော်တွေဦးဆောင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကတနက်နဲ့ပစ်ခတ်ပြီးအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Gambari မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုရှင်းလင်းပြောကြားနေတာဖြစ်ပါတယ
် If the Burmese regime does not respond constructively to the demands of the international community in a timely manner.
အဲ့ဒီနေ့ကအစည်းအဝေးမှာအမေရိကန်ဥဆောင်တဲ့နိုင်ငံတွေကမြန်မာစစ်အစိုးရကိုအပြင်းထန်ဆုံးပိတ်ဆို့အရေးယူမှုတွေချမှတ်ပြီးတုံ့ပြန်မှုအဆိုပြုခဲ့ပေမဲ
့外界的关注和期待是可以理解的。
ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကမြန်မာနိုင်ငံအရေးကိစ္စဟာနိုင်ငံတကာငြိမ်းချမ်းရေးကိုထိခိုက်တဲ့အခြေအနေမရှိတဲ့အတွက်အရေးယူဖို့မလိုကြောင်းပြောကြားပြီးကန့်ကွက်ခဲ့တာတွေ့နိုင်ပါတယ
် I would therefore like to call on the Security Council to refrain from any action that would be detrimental to the good officer's role of the Secretary General
အဲ့ဒီအချိန်ကနာအဖစစ်အစိုးရရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမတ်ဦးကျော်တင်းဆွေကလည်းမြန်မာနိုင်ငံမှာအလွန်ပြင်းထန်တဲ့စိန်ခေါ်မှုတချို့ကြုံခဲ့ရတာသာဖြစ်ပြီးအခုပုံမှန်အခြေအနေကိုပြန်ရောက်နေတဲ့အကြောင်းဖန်ဆီးထားသူအချို့ကိုလည်းပြန်လွှတ်ပေးနေတယ်လို့သူတို့အစိုးရအနေနဲ့ Mr. Gambari ဦးဆောင်တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားပြီးလုံခြုံရေးကောင်စီကနေမြန်မာနိုင်ငံကိုအရေးမြူဖို့တောင်းဆိုခဲ့တာဖြစ်ပါတယ်မြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေနှောက်နှေးနေရတာဟာတရုတ်နဲ့ရုရှားကြောင့်ဆိုတာကိုအဓိကထောက်ပြပြီးဝေဖန်ဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဟောင်း Mr. Scott Marcy ကသုံးသပ်ပါတယ
် Yeah I think it's really important when we talk about the UN to recognize thatYou know, you have the UN and its various agencies, UNHCR.
ကုလသမဂ္ဂလို့ပြောလိုက်ရင်လုံခြုံရေးကောင်စီနဲ့အခြား agency တွေကိုခွဲပြီးမြင်ဖို့လိုပါတယ်။ UNHCR တို့, UNDP တို့လို့အခြား agency အဖွဲ့တွေကကုလသမဂ္ဂအထွေထွေအတွင်းရေးမှုရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်။အဲ့အဖွဲ့တွေကစစ်ကောင်စီရဲ့တရားဝင်ဖြစ်မှုကိုအဆုံးဖြတ်ပေးခွင့်မရှိပါဘူး။တကယ်အရေးကြီးတဲ့အဆုံးဖြတ်ကိုအဖွဲ့ဝင်၁၀နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်ပါတယ်။ NUG ကိုလက်ခံအတိအမှတ်ပြုကြောင်းဆုံးဖြတ်ချက်ကိုမချနိုင်အောင်တရုတ်ရုရှားနဲ့တခြားနိုင်ငံအချို့ကကန့်ကွက်ပြီးတားဆီးနေပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှုရဲ့အေဂျင်စီတွေကြောင့်နှောင့်နှေးနေတာမဟုတ်ပါဘူး။ဒီတော့မြမအရေးအတွက်ဝေဖန်မယ်ဆိုရင်ကုလသမဂ္ဂအဖွဲ့ကြီးတစ်ခုလုံးကိုဝေဖန်မယ်အစားတားဆီးနေတဲ့တရုတ်နဲ့ရုရှားကိုပါပြစ်မှတ်ထားပြီးဝေဖန်သင့်ပါတယ
်။အထူးသဖြင့်လုံခြုံရေးကောင်စီအမြန်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ရုရှားဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး18လတာကြာတဲ့ကာလအတွင်းမှာမြန်မာစစ်တပ်နဲ့စစ်ရေးစီးပွားရေးဆက်ဆံမှုတွေတိုးတက်နေပြီးတရုတ်နိုင်ငံကလည်းမြန်မာစစ်ကောင်စီနဲ့ပတ်သက်လို့ပြတ်သားတဲ့အနေအထားမတွေ့ရသေးပါဘူး။လက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အာဏာသိမ်းစစ်ကောင်စီကိုအတိမတ်မပြုဘဲအမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ရဲ့အတိမတ်ပြုဖို့နဲ့လက်ရှိမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတမတ်ညမှာဆက်လက်ထားရှိဖို့တောင်းဆိုတိုက်တွန်းနေကြပါဗျ။ဒါပေမဲ့လည်းအခုကျင်းပနေတဲ့အထွေထွေညီလာခံမှာက ကျကျပြန့်ပြန့်ပြောဆိုဆွေးနွေးနေကြတာကတော့ကွယ်လွန်သွားတဲ့ဗြိတိရှပြင်မကြီးအဲလိဇဘက်အကြောင်းယူကရိန်းကျူးကျော်စစ်ပွဲယီမန်စီးရီးယားနဲ့အီသီယိုးပီးယားနိုင်ငံတွေကစစ်ရေးပြပခါတွေအကြောင်းပြင်ကမ္ဘာတဝန်းကုန်စည်နှုန်းတွေမြင့်တက်လာတာနဲ့ယာစီဥရုဖောက်ပြန်ပြောင်းလဲတဲ့ကိစ္စတွေဖြစ်ပြီးဒီအကြောင်းတွေနဲ့ပဲနိုင်ငံတကာသတင်းမီဒီယာတွေမှာဦးစားပေးဖော်ပြနေတာတွေ့ရကြောင်းခုတစ်ပတ်သမိုင်းနေ့ကပြည်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ